စီရဲတင်းမာနေတဲ့သခိုင်းတိုင်းမော်လိုက်မြို့နယ်မှာဒီအပိုင်းတွင်စစ်ကောင်စီတပ်ကနေစဉ်စိုးစလို့ပေါ်တာဆွဲနေတာကြောင့်မော်လိုက်မြို့မှာဈေးဆိုင်တွေပိတ်ထားပြီးတော့မြို့ကန်တွေလည်းအိမ်ပြန်မထွက်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့တောက်ချာနေ့တနေ့တည်းမှာတည်းလူ100လောက်ဆွဲခံရပြီးပေါ်တာဆွဲခံရသူတွေဟာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေတဲခိုင်းတာခံရတယ်လို့ဒေသခံတွေကပြောပါတယ်။မော်လိုက်မြို့ကအခြေအနေကိုတော့အလိမ်မာကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မော်လိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားဒီလ12ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ဖွဲ့တွေကတော့လေကြောင်းကနေပါပြစ်ခတ်တိုက်ခတ်တာတွေရှိနေပါတယ်ဒီလ22ရက်နေ့မှာတော့တိုက်ပွဲဖြစ်ပွားရာမော်လိုက်မြို့အရှိတ်ကန်းကိုလက်နက်ပို့ဆောင်ဖို့နဲ့ဒဏ်ရာရသူတွေကိုတည်ယူဖို့မော်လိုက်မြို့အတွင်းမှာပေါ်တာဆွဲတာတွေဇက်တိုက်လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်လက်တလောမော်လိုက်မြို့ပေါ်မှာပေါ်တာဆွဲနေတဲ့အခြေအနေကိုမြို့ခံတို့က VOE ကိုအခုလိုပြောပြပါတယ်ဒီပေါ်တာဆွဲနေ
တာကကျွန်တော်တို့ညီလေးကမထွေရဲဘက်ကအိမ်မှာပုံနေတာဘေးတွေကလည်းကျွန်တော်ဝိတိုင်းညာလည်းမဖွင့်ရဲဘူးလေကြောင်းလည်းကွနာအဲမြို့ကတော့လာမရှိရတာပါလေစောစောကနေနားလေးမှာလူသေးသေးရှိတယ်ကွာမရှိဘူး၆လောက်ကလည်းမင်းကဆွဲတာကကျွန်တော်တို့မင်းဆာကြီးဆွဲတာတန်လေးကိုမညာလည်းဆွဲတယ်အဲ့ဒါတရားပိုင်းလောက်ရတော့ကြတာတရားဆက်တဲ့ဝန်တိုင်းမှဆွဲတာဆိုးတာကမင်းကဆိုးတာဒီနေ့ဆွဲတော့ဆွဲနေပြီမင်းတိုင်းကမဆွဲဘူးသူလေးလည်းမဆွဲတာ
အရေရက်တွေကမနက်6နာရီမတိုင်ခင်နဲ့ညနေ6နာရီနောက်ပိုင်းပေါ်တာဆွဲတာတွေရှိပေမဲ့နောက်ပိုင်းမှာတော့နေခင်းမှာပါဆွဲလာတာလို့လဲဒေသခံတွေကပြောပါတယ်။တောက်ကြနေညကစားရင်ချောင်းစွန်ရဲချောင်းနဲ့မိုးကောင်းရက်ကွက်တွေအတွေ့ဝေဆွဲခဲ့ပြီးတော့ဒီကနေ့နေခင်းမှာတော့ကလတ်တော်ရက်ကိုဝေဆွဲခဲ့တယ်လို့ပြောပါတယ်။အရေးရကပေါ်တာဆွဲခံရသူတွေကိုတော့တိုက်ပွဲဖြစ်ပွားရာနေရာဘက်ကိုလက်နက်ခဲယံတွေနဲ့လူနာတွေကိုတည်ယူပို့ခိုင်းတာရှိတယ်လို့ဒေသခံအမျိုးသမီးတူကပြောပြပါဗ
ျ။နေရာပို့လိုက်တာသူတို့အခုစစ်တပ်တွေစုမိုးထားတဲ့ရှိတဲ့ကန်တောင်းရင်ကန်တော်ဘက်ကိုသူ၆ပါးသွားတာ၃ချင်လောက်ဆိုတရင်ရတယ်ရှိပထမဆုံးသူတို့ဆွဲသွားတဲ့ဟာတွေကဒီအမြောက်ပေါ်120မမကြီးကြီးရဲ့အဲ့ဒီနိမ့်တီရဲ့သူတို့တည်ခိုင်းနေရှိအပြန်ကြတော့သူတို့လူနာတွေခန်းခိုင်းနေခြင်းမို့လိုက်ကိုလေခံရရထားတဲ့စက်ကောင်စီကတွေကိုသူတို့ခန်းခိုင်းနေခြင်းအဲ့ဒီတောင်းရင်ကနေဒီတော့မှဒီမိုလိုက်ထီကိုခန်းခိုင်းတာခြင်
းနှစ်ဖက်တိုက်ခတ်မှုတွေကတော့ဒီကနေ့လည်းရှိခဲ့ပြီးဒီလိုတိုက်ပွဲတွေကြောင့်မော်လိုက်မြို့အရှိတ်ဘက်ကန်ကတောင်အင်းရွာမှာရွာသား80လောက်ပိတ်မိနေတယ်လို့ဒေသခံအမျိုးသမီးကပြောပါတယ
်တိုက်ပွဲတွေလည်းဆက်ဖြစ်နေခြင်းမနေ့ကတည်းကတော့နားနေခြင်းပန်းနတော်နာမှာဖြစ်တာပါရှင်တောင်းရင်သူတွေရွာမှာသူတို့ပထမတိုက်ပွဲဖြစ်ပြီးတော့ဒုတိယရက်မှာပေါ့နော်သူတို့ရွာသားတွေရှစ်ဆင်းလောက်ပိတ်မိနေတယ်ရှင်ဖုံးတောင်းမှာသူတွေညာရဲ့ရှစ်ဆင်းလောက်ရှိတယ်ဘာလို့မှတော့ခမပြီးတော့ဘယ်နဲ့တော့ဆောက်လူလာလူအပ်တာမှလည်းခိုင်းနေပါလိမ့်ရှင
်မော်လိုက်မြို့နယ်မှာဒီလ12ရက်နေ့ကနေစတင်ပြီး22ရက်နေ့အထိတိုက်ပွဲတွေဇက်တိုက်ပြင်းထန်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေစဉ်ပြီးခဲ့တဲ့12ရက်နေ့16ရက်နေ့20နဲ့21ရက်နေ့တွေမှာလေကြောင်းကလာရောက်ပစ်ခတ်တာတွေရှိခဲ့ပါတယ်။လေကြောင်းကပုံကျဲတိုက်ခတ်တာနဲ့မြေပြင်ကလက်နက်ကြီးပစ်ခတ်တာကြောင့်မော်လိုက်မြို့အရှိချမ်းကကျေးရွာ20လောက်ကဒေသခံတွေထောင်ထဲချီတိတ်ရှောင်နေကြရပြီးလက်တလောလူစည်ရင်ကောက်ယူနိုင်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။မော်လိုက်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကလေးဝ PDF အဖွဲ့ကကလေးဝမြို့နယ်နဲ့ချင်းတွင်းမြစ်အထက်ပိုင်းတက်ကဲကျင်းဖောင်းပြင်ဟုံမလင်းခနီးမြို့နယ်တွေကိုဆက်သွားထားတဲ့ကားလန့်ကိုစီရီအခြေအနေအရရက်အကန့်အသတ်မရှိပိတ်လိုက်ကြောင်းဒီကနေ့28ရက်နေ့နေ့စွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်